လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဘယူဆိုင်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်နေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဘယူဆိုင်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်
ကျွန်တော်တို့စီကလူငယ်လေးတယောက်ငယ်စဉ်ကသူ့ရဲ့အိမ်မက်ပေါ့သူကြည်လာလို့ရှိရင်သူ့ရဲ့ပုံကိုသူမြင်ရောင်တာကဘာလဲဆိုတော့ငွေဆက်ကူတွေအများကြီးအထက်လိုက်အရွက်ကြီးတွေကိုရေတွက်ပြီးတော့ရောင်းဝယ်ဖောက်ကားရတဲ့အီယာမကုံတယ်ကြီးစိုင်ပိုင်ရှင်ကြီးဈေးတန်ရှင်ကြီးဖြစ်ကျင်ပါတယ်တဲ့သူ့ရဲ့အိမ်မက်ဟာငွေဆက်ကူတွေအပုံလိုက်ကြီးပါအဲ့တော့သူကတခါကြတော့လင်းရင်ခကြီးသွားပြီးတော့တိုင်းတစ်ပါးခကြီးကိုသွားပါတယ်အဲ့ဒီမှာလင်းရင်ပေါ်မှာဝယ်စားဖို့တဲ့ပတ်စံလဲပါလာပါတယ်အဲ့ဒါဝယ်စားတဲ့အခါမှာသူ့တယောက်တည်းကိုပဲရောင်းလို့မရဘူးဖြစ်နေတယ်။အဲ့တော့မေးစရာရှိပါတယ်မြန်မာငွေတွေယူသွားတာကိုဘယ်ဝယ်စားလို့ရမလဲလို့ပြောစရာရှိတယ်မဟုတ်ပါဘူး။အမေရိကန်ဒေါ်လာကိုယူသွားတာပါ။ तू ကအဲ့လောက်တော့သိပါတယ်တဲ့မြန်မာငွေရနိုင်ငံတကာမှာသုံးလို့မရဘူး။အမေရိကန်ဒေါ်လာမှသုံးရတယ်လက်ခံရတယ်လို့သိလို့ယူသွားတာသူ့ရဲ့ဒေါ်လာအထက်လိုက်ကိုလေရင်ဘောကဘယ်လိုမှရောင်းလို့မရပါဘူး။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့နိုင်ငံတကာမှာသုံးနေတဲ့ကတ်စနစ်ကို तू ကအလန်းမမိလိုက်လို့ပါပဲ။သူကအဲ့ဒီမှာတော်တော်ကလေးကိုရှင်းပြပါတယ်ငါတို့နိုင်ငံမှာကတ်စနစ်ကမတင်ကျသေးဘူးငါဆိုရင်ပက်ဆံသုံးနိုင်တဲ့လူတယောက်ဒါပေမဲ့ကတ်တွေမရှိသေးဘူးဆိုတော့အဲ့ဒါတော့မသိဘူးတဲ့လေရင်ကကတ်မရှိဘူးဆိုလို့ရှိရင်တို့ရောင်းလို့မရဘူးတဲ့တို့မှငွေဆက်ကူနဲ့ရောင်းမှုအစီအစဉ်လုံးဝမရှိဘူးအဲ့တော့မှအဲ့လူငယ်လေးကငါမစားရင်တော့မဖြစ်ဘူးဟာဆိုအတင်းပူစားတဲ့အခါနောက်ဆုံးကျမှလေရင်ကသူ့ကိုအာတနာငဲ့ညာတော့အဖင်ပေါ်လေးဝန်ထမ်းတွေစားတဲ့အထက်ကဖဲ့ပြီးတော့ကျွေးခဲ့ရပါတယ်အဲ့မှာသူကနေပြီးတော့ပြန်ပြောပြတာကျွန်တော်ကတော့တဲ့နောက်တိသွားတာဘာလဲဆိုတော့ကိုနေတဲ့နေရာလေးမှာပဲဖြစ်နေတဲ့ရင်ကျေးမှုခေါ်မလားအဲ့ဒါမျိုးကိုအပီးပဲတကဘာလုံးဒီလိုပဲလို့ထင်လို့တော့မရတော့ဘူးတဲ့ကဘာကြီးမှာပြောင်းလဲနေတဲ့ကတ်စနစ်ကိုကျွန်တော်လိုက်မိမှဖြစ်တော့မယ်ဆိုပြီးတော့သူကငွေဆက်ကူအထုတ်လိုက်ကြီးကင်ထားတဲ့ပုံစံကနေပြီးတော့နိုင်ငံတကာသုံးကတ်စနစ်ကိုသူပြောင်းပြီးတော့စဉ်းစားရပါတယ်အဲ့ဒီလိုပဲနောက်တစ်ယောက်ကလည်းနိုင်ငံသားမှာအလုပ်လုပ်ရင်းနဲ့သူကငွေဆက်ကူတွေကိုပဲထိုင်ထိုင်ပြီးတော့ရည်ရတာကိုအမတန်ပျော်တာကိုသူတနေ့မှသူ့ရဲ့ဟိုမိသားစုစီကိုငွေထုတ်ကြီးကန်ပြီးတော့ပြန်သွားမယ်သူကငွေဆက်ကူတွေကြီးပဲစုတယ်ခမရအဲ့ဒီနိုင်ငံမှာကတ်စနစ်အမတန်ထွန်းကားနေပါပြီဒါပေမဲ့မဟုတ်ဘူးသူကသူယူသွတ်ခဲ့တဲ့ငွေဆက်ကူတွေကိုအထုတ်လိုက်ကြီးကန်ရတာကိုပဲသူကဆက်ပြီးတော့အဲ့ဒီအိမ်မက်အတိုင်းအရသာရှိရှိနေတာပေါ့အဲတနေ့သောခါမှာတော့သူတသက်လုံးစုခဲ့သမျှအထုတ်လိုက်ကြီးကြပြောက်သွားပါတယ်သူတော်တော်ယူမတတ်ခံစားရပါတယ်တဲ့ဒါပေမဲ့အဲ့ဒါကြီးပြန်ရခဲ့ပါတယ်အဲကျွန်တော်တို့စုံမိထင်တဲ့အရာဟာသူရောက်တဲ့နေရာသူရောက်တဲ့အရက်သူရောက်တဲ့လူတွေရဲ့အကျင့်စဉ်ဟာရဲစခန်းကိုသွားအပ်ပြီးသားတော့သူမမျှော်လင့်မဲနဲ့ရဲစခန်းသွားမေးတဲ့အခါမှာဟိုကငွေဆက်ကူကိုလာပို့တဲ့လူရောကောက်ရတဲ့လူသူ့ကိုထိုင်ဆောင်နေတာပါအဲ့တော့သူကမုတ်ဘိုးပေးလိုက်ပါသေးတယ်အဲ့ဒီထက်ကနေဟိုကဘာလုပ်တာလဲလို့မေးတယ်မဟုတ်ဘူးလေတဲ့ကောက်ရတဲ့အတွက်စုချင်းမျက်နှာပါသူငါပတ်စံလူချင်းနင့်အထုတ်ကြီးကိုယူသွားပြီဗောတဲ့ဘာဖြစ်လို့နင့်ကိုညနေတီထိုင်ဆောင်နေဦးမလဲတဲ့ဘာဖြစ်ဘာဘလို့ဘူးဆောင်နေတာလဲဆိုတော့နေဝမ်းသာပျော်မြူသွားတဲ့မျက်နှာလေးကိုငါခံစားခြင်းလို့စောင့်နေတာပါတဲ့အဲ့ဒီမှာကျွန်တော်ကပြန်ပြီးတော့အဲ့ဒီလူငယ်ပြောပြတာကတော့ဩတဲ့ကျွန်တော်တို့ကတသက်လုံးကိုယ်စိတ်နဲ့ကိုယ်ပုံစံနဲ့ကိုယ်ပဲစဉ်းစားလို့မလုံလောက်ပါလားလို့သူတွေးလာပါတယ်အဲ့ဒီကနေဆက်ပြီးတော့အထုတ်လိုက်ကြီးကင်တဲ့အကျင့်ကိုသူဖြောက်လိုက်တယ်ကပ်ပြားကိုပဲကင်တယ်အဲ့တော့ဘန်ကနေပြီးတော့ငွေထုတ်တယ်ဘန်မှာအလုံးလုံးလို့ပြန်ထွက်လာရင်ကြပြောက်မှလည်းမပူရဘူးဝင်လူမှကိုလည်းမစိုးရင်ရတော့ဘူးပေါ့လေဆက်ပြီးတော့ကလေးတွေကိုပြောပြတဲ့အခါမှာအဲ့ဒီလိုနားမျက်စိပွင့်ထားတဲ့ကလေးတွေကဘာပြောလဲဆိုတော့ဟာမှန်တယ်အဲ့ဒီအချက်တွေအပြင်ငွေဆက်ကူတွေကနေပြီးတော့ယောဂပိုးကူးလဲတာတွေလည်းရှိတယ်ဆိုတာကိုဝင်ပြီးတော့ဆွေးနွေးနိုင်ကြတယ်ဒီလိုဆက်ကူအစုပ်တွေကိုတုံးနေတယ်ဆိုတာတာမန်နိုင်ငံတကာတိုင်းမှာမရှိသလောက်ဖြစ်နေပါပြီကျွန်တော်တို့တိုးဂိတ်တွေမှာကားဂိတ်တွေမှာအစကစနစ်နဲ့ပဲတီကနေမြည်သွားရင်ကားတွေဖြတ်မောင်းလို့ရတယ်လူတွေကပတ်စံနေအန်းနေတာဆိုချင်တာတော့ဗျာလူအရင်အမြစ်ကိုချွေတာလိုက်တာပေါ့လူတွေထိုင်ပြီးတော့ဝင်လုံနေရမယ့်အလုပ်တွေမရှိတော့ဘူးတခြားတန်ဖိုးရှိတဲ့နေရာတွေမှာလူတွေကဝင်လုံနေကြပြီပေါ့အဲ့တော့ကျွန်တော်တို့စီမှာတော့အဲ့ဒီကားဂိတ်တွေမှာဆိုရင်ဝန်ထမ်းတွေအများကြီးခန့်ပြီးတော့ငွေဆက်ကူတွေကိုထိုင်အန်းနေကြတာကိုတွေ့ရလို့ပါအဲ့တော့နောက်ပိုင်းမှာငယ်ရွယ်တဲ့ကလေးတွေပေမဲ့သူတို့စဉ်းစားတတ်လာပြီဆိုတာကိုကျွန်တော်ကပြောပြချင်တာပါနိုင်ငံတကာမှာသုံးနေတဲ့စနစ်တွေပုံစံတွေကိုသူတို့တွေ့တဲ့အခါမှာအားနေချက်နဲ့အားတာချက်ကိုသူတို့ရှာပြီးတော့တွေ့လာတာပါတယ်ဥပမာဆိုလို့ရှိရင်စင်ကာပူနိုင်ငံမှာစားသောက်ဆိုင်တွေမှာတ िश ူးတွေဘယ်တော့မှထားမပေးပါဘူးတအားအံ့ဩတယ်ဒီလောက်တိုးတက်နေတဲ့ခေတ်မှာတတ်ရတန့်ရှင်းနေတဲ့ခေတ်မှာဘာဖြစ်လို့တ िश ူးကိုမထားတာလဲမြန်မာနိုင်ငံမှာဆိုလမ်းမေးဆိုင်တော့မှတ िश ူးထားနေပြီမြန်မာကပဲပို့ပြီးတော့ခင့်မိသလားပေါ့အဲ့ဒီလိုတွေးကြတာပါအဲ့တော့ဒါကိုစင်ကျင်တဲ့လူငယ်တွေကအခုလိုစင်ကျင်ပါတယ်ဟုတ်တယ်သူတို့စီမှာတ िश ူးတွေလည်းမထားပေးဘူးတော်တော်များများဆိုင်နေဟာစပွဲတို့မထားဘူးကိုယ်တိုင်တန်းစီစနစ်နဲ့သွားရတယ်ဘာကြောင့်လဲ အဲ့ဒီတ िश्यू တွေကိုဘုံဘောအော်သုံးတာကိုလက်မခံလို့ပါကိုတ िश्यू နဲ့ကိုယူလာချွေချီတာတာသုံးကြလိမ့်မယ်အဲ့ဒါဆိုရင်အဲ့ဒီတော့လူငယ်တွေဟာကိုယ့်စီမှာရှိနေတဲ့စနစ်အတိုင်းပဲတစ်ကဘာလုံးရှိနေမယ်လို့ထင်လို့မရဘူးဆိုတာကိုသူတို့တွေးတတ်လာတယ်တချို့ကလေးတွေလူငယ်တွေဆိုရင်ဘယ်စနစ်ကအာသာချက်ပါရှိတယ်ဘယ်စနစ်ကအားနည်းချက်ပါရှိတယ်ဆိုတာကိုပါစဉ်းစားတတ်တဲ့အကျင့်ကောင်းတွေရလာတာတွေ့ပါတယ်ဒါကြောင့်မလို့ကဘာကြီးပေါ်မှာမတူကွဲပြားနေတဲ့စနစ်တွေကိုမြင်အောင်ကြည့်နိုင်ပြီးတော့အားနည်းချက်အားတာချက်တွေကိုသုံးသပ်နိုင်တဲ့လူငယ်တွေဟာအနာဂတ်မှာတော့သူတို့အလားလာသူတို့ရဲ့စဉ်းစားမှုတွေဟာအဆင့်အတန်းတစ်ခုရှိလာပြီးမြင့်လာပြီးအကောင်းဘက်ကိုပြောင်းလာနိုင်ပြီလို့ကျွန်တော်ကတော့မျှော်လင့်ဝမ်းသာနေမိပါတယ်